Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2015ခုနှစ်ဒီဇင်ဘာလ18ရက်တောက်ကြနေ့ညနေပဲ VOA တန်လှန့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ IS အစွန်ရောက်တွေလက်ထဲငွေမဝင်အောင်တားဆီးမဲ့အစီအစဉ်တရက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်လိုက်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီး H. Carter ဟာကြိုးမကြညာပဲအာဖဂန်နစ္စတန်ကိုသွားပါတယ်တရုတ်မှာမီဂိုမျိုးအန်ဒရယ်သိကြီးနေလို့အနီရောင်အဆင့်သတိပေးချက်ဒုတိယအကြိမ်ထပ်ထုတ်ရပါတယ်ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဒီကနေ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေတက်မှာတော့တောင်ပန်းရှမ်းပြည်တပ်မတော် RCSS SSC နဲ့ TNLA တအောက်ပလောင်တပ်ဖွဲ့တို့ကြားမနေ့ကတိုက်ပွဲပြန်ဖြစ်လာပါတယ်
။ဘိုးဘိုးတိုက်ပွဲဒီနေ့မရှိဘူးတိုက်ပွဲခိုက်ဖို့လည်းကျွန်တော်တို့သွားတာမဟုတ်ပါဘူး။ပုံရကိုပြန်လာရဖြစ်ပါတယ်။ဒီတော့မတိုက်ဘူးဆိုရင်တိုက်ပွဲမဖြစ်ပါဘူး။ဒါကြောင့်မို့သူတို့မတိုက်အောင်ပြောရပါတဲ့။
RCSS ပြောခွင့်ရပုံမှုကြီးဆိုင်လာပါ။ရှမ်းပြည်မြောက်ပိုင်းမှာငြိမ်းချမ်းရေးအလန့်အလားအလာတွေကိုနှာစင်ကြရဖို့ရှိပါတယ်ရှင်။တခါသတင်းမီဒီယာတွေပေါ်မှာဖိနှိပ်မှုတွေကိုကန့်ကွက်တဲ့လှုပ်ရှားမှုနဲ့ပြီးခဲ့တဲ့နှစ်ကစလို့တရားစွဲခံထားရသူတက်မကချာနယ်ကသတင်းထောက်ချုပ်ကိုဒီကနေ့ပြည်တံချမှတ်လိုက်ပါတယ်။ထိုင်းနိုင်ငံမှာတော့ရွှေ့ပြောင်းအလုပ်သမားတွေကအလုပ်လုပ်ခွင့်သက်တမ်းတိုးမြင့်ရေးလစ်လျူရှုခံထားရတဲ့အတွက်မြန်မာတန်ယုံရှိမှစန္ဒာပြနေကြပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးသိထားရတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ကကြီးညာပေးကြပါမယ်ရှင်။
IS စစ်သွေးကြောအဖွဲ့လက်ထဲငွေတွေရောင်းမသွားအောင်ဟန့်ထားမဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီကကြာတာပရီနေ့မှာချမှတ်လိုက်ပါတယ
် We need meaningful implementation, coordination and enforcement from each country represented here and many others. As we have all learned with our work to counter al-Qaeda,
ဒီနေရာမှာကိုစားပြုရောက်နေကြတဲ့တန်းပြည်တွေရောတခြားတန်းပြည်တွေကပါအတိပယ်ရှိတဲ့လက်တွေ့အကောင့်ထဲပုံမှုတွေကူပေါင်းဆောင်ရွက်မှုတွေနဲ့ရည်ယူဆောင်ရွက်မှုတွေလုပ်သွားဖို့လိုပါတယ်အယ်ကိုင်ဒါအဖွဲ့ကိုချေမုန်းစင်ကရခဲ့တဲ့အတွေ့အကြုံတွေအတိုင်းဒီကနေ့ IS နဲ့တခြားတပ်ဖွဲ့တွေကိုအအောင်မြင်မြင်တိုက်ခိုက်ဖို့ရမှာအကြမ်းဖက်သမားတွေလက်ထဲငွေတွေရောက်မသွားအောင်ဟန့်တားတဲ့နီလန်းတွေကိုအမြန်ဆုံးအကောင့်ထည့်ဖို့လိုပါတယ်။နိုင်ငံတစ်ခုချင်းစီကကိုယ့်ရဲ့မဟာမိတ်တွေနဲ့ပူးပေါင်းလှုပ်ဆောင်တာအပြင်နိုင်ငံစုံပါဝင်ပြီးပူးပေါင်းဆောင်ရွက်တာသတင်းအချက်အလက်ဖလှယ်တာတွေကိုလုပ်သွားရပါမယ်လို့အမေရိကန်ဗန်နာရေးဝန်ကြီး Jacob Blue ကပြောသွားတာပါ။ IS စစ်သွေးကြွတွေဟာမှောင်ခိုစည်းကွက်တွေမှာရင်းနှံရောင်းပြီးရလာတဲ့ငွေတွေနဲ့ကမ္ဘာတဝန်းချင်းချောက်မှုတွေလုပ်နေတာပါ။ဒါအပြင်အမြန်အစွန်းများလာတဲ့အနုပညာလက်ရပစ္စည်းတွေကိုခိုးယူရောင်းချတာငွေကြေးကောင်းမှုဖြတ်တာတွေနဲ့လူတွေကိုပြန်ပေးဆွဲငွေညှစ်တာတွေကနေတဆင့်နဲ့ဝင်ငွေရနေတာပါနိုင်ငံတကာတိုင်းဝိုင်းနေနဲ့ငွေကြေးခွာချောင်းမှုနဲ့အကြမ်းဖက်သမားတွေလက်ထဲငွေရနေတဲ့အခြေအနေတွေကိုတိုက်ဖြတ်သွားရမယ်လို့မစ္စတာလူးကပြောပါတယ
်ဘရကန်ကာကွယ်ရေးဝန်ကြီး H. Carter ဟာအာဖဂန်နစ္စတန်နိုင်ငံကိုချိုးတင်ကြီးညာထားခြင်းမရှိဘဲနဲ့သွားရောက်ခဲ့ပါတယ်တောင်အာရှဒေသကအာဖဂန်နစ္စတန်နိုင်ငံမှာကျန်းဖတ်တိုက်ခိုက်မှုတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကာတာဟာအဲ့ဒီကိုတောက်ချာနေကသွားရောက်ခဲ့တာဖြစ်ပါတယ်အထူးသဖြင့် IS Islamic စစ်သွေးကြွတွေရှိနေတဲ့အာဖဂန်နစ္စတန်နိုင်ငံအရှေ့ခြမ်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတာဖြစ်ပါတယ်အမေရိကန်ပန်တဂွန်စစ်ဌာနချုပ်ရဲ့လေလာတွေ့ရှိမှုအစ်တစ်ခုအရအာဖဂန်နိုင်ငံမြို့တော်ကဘူးမှာထင်ရှားတဲ့တိုက်ခိုက်မှုကြီးတွေဖြစ်တာဟာမနစ်ကဒီလိုအချိန်နဲ့ရှင်ရင်29ရာခိုင်နှုန်းပိုများလာတယ်လို့ဆိုပါတယ်ကျန်းဖက်တိုက်ခိုက်မှုတွေတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်တပ်ဖွဲ့ဝင် 9,800 ကိုအာဖဂန်နစ္စတန်နိုင်ငံမှာ2016ခုနှစ်အချိန်တော်ကြာထိဆက်လက်ထားရှိသွားဖို့သမ္မတဥဘာမကဆုံးဖြတ်ခဲ့ပါတယ်မစ္စတာကာတာဟာအာဖဂန်နစ္စတန်နိုင်ငံမှာရှိနေစဉ်အတွင်းအမေရိကန်စစ်တပ်ရဲ့တပ်မှုတွေနဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုတွေ့ဆုံသွားမှာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရဲ့အသွင်ကူးပြောင်းမှုဆိုင်ရာဆွေးပွေးချက်တရက်ပေါ်တတိယအကြိမ်ဆွေးနွေးပွဲတွေကိုတောက်ကြနေကြရင်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလုပ်ဖို့ရှိပြီးကမ္ဘာအင်အားကြီးနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်ပါမယ်စီးရီးယားဆွေးရနယ်တိုက်ခိုက်တွေကြားကုလသမဂ္ဂဂျာဝင်ဆစ်ဆက်ပြီးတဲ့ဆွေးနွေးပွဲတွေမစခင်သတင်းပတ်အတော်ကြာမှာအခုဆွေးနွေးပွဲကိုလုပ်မှာပါအခုဆွေးနွေးပွဲအတွက်ဖိတ်ကြားထားတဲ့နိုင်ငံတွေထဲမှာဩစတြေးလျနိုင်ငံဗီယက်နမ်မျိုးမှာအရင်ကလုပ်ခဲ့တဲ့ဆွေးနွေးပွဲတွေမှာတက်ခဲ့တဲ့နိုင်ငံတွေပါလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်အဲ့ဒီအထက်မှာစီးရီးယားသမ္မတဘာရှားရဲ့အဆက်ရမာမိတ်တွေဖြစ်တဲ့ရုရှားနဲ့အီရန်နိုင်ငံတွေပါဝင်ပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီကထောက်ခံအတည်ပြုပေးနိုင်မဲ့ဆုံးဖြတ်ချက်တရက်ကိုတင်သွင်းဖို့လဲစီးရီးယားကိုအထောက်အကူပြုရေးနိုင်ငံတကာအဖွဲ့ ISSG လို့ဆိုတဲ့အုပ်စုကမျှော်လင့်ထားပါတယ်ဒီဆုံးဖြတ်ချက်ထဲမှာနိုင်ငံရေးအသွင်ကူးပြောင်းမှုဆိုင်ရာအစီအစဉ်တရက်နဲ့အပြည့်ခတ်ရစေးရေးအဆွေပြုချက်တရက်တို့ကိုထောက်ခံတင်ပြမှာပါ ISSG အဖွဲ့ရဲ့ရည်မှန်းချက်တွေထဲမှာအကြံဖက်ဝါဒကင်ဆွဲသူလို့သတ်မှတ်ခံရသူတွေရဲ့စည်ရင်းမူကြမ်းတစ်ခုပြုစုမဲ့အစီအစဉ်ပါဝင်ပါတယ် အဆိုပြုမဲ့ပြစ်ခတ်ရဲစဲအစီအစဉ်မှာအဲ့ဒီအဖွဲ့တွေကိုပါဝင်ခွင့်ပြုမှာမဟုတ်ပါဘူး။ဒါ့အပြင်ဆီးရီးယားအစိုးရနဲ့နိုင်ငံရေးဆွေးနွေးပွဲမှာဘယ်သူတွေပါဝင်မယ်ဆိုတာကိုဖော်ပြတဲ့ဆီးရီးယားတိုက်ခိုက်အုပ်စုအစည်းအဝေးတစ်ခုကိုလည်းပြုစုမှာဖြစ်ပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ဆန်ဘနာဒီနိုမြို့မှာမကြသေးခင်ကဖြစ်ခဲ့တဲ့တနက်ပစ်ခတ်မှုအတွင်းအသက်သေဆုံးသွားသူတွေရဲ့မိသားစုတွေနဲ့သမ္မတဘရက်အိုဘားမာဒီကနေ့တီးခြားတွေ့ဆုံဖို့ရှိပါတယ်။တနက်နဲ့ဝင်ပစ်ခဲ့တဲ့ဇနီးမောင်နှံတို့အတွက်တနက်ဝယ်ပေးခဲ့တဲ့သူတို့ရဲ့အိမ်နီးချင်းတငယ်ချင်းအပေါ်အကျန်းဖတ်သမားတွေကိုအားပေးကူညီမှုနဲ့တရားဝင်စွဲချက်တင်ပြီးနောက်တစ်ရက်မှာသမ္မတအိုဘားမာအဲ့ဒီကိုသွားတာလည်းဖြစ်ပါတယ်။အဲ့ဒီပစ်ခတ်မှုမှာလူ14ယောက်ထိဆုံးပြီးတော့22ယောက်ဒဏ်ရာရပါတယ်။Enrique Marquez ကိုဖန်ထားပြီးကလေးကဆိုရင်ပထမဆုံးအကြိမ်ဖြစ်တဲ့ကြာသပတေးနေ့ကတရားရုံးတင်တာပါသူရဲ့အိမ်ကြီးချင်းတငယ်ချင်းဖြစ်သူ Syed Rizwan Farooq နဲ့အတူအကြမ်းဖက်တိုက်ခိုက်ဖို့အစီအစဉ်တစ်ခုအတွက်လွန်ခဲ့တဲ့3နှစ်မှာတနက်တီကိုတရားဝင်ဝယ်ယူခဲ့ပေမဲ့တိုက်ခိုက်တဲ့အထိတော့အဲ့ဒီအချိန်ကမဖြစ်ခဲ့ဘူးလို့အာနာပိုင်တွေကပြောပါတယ်ဒီလအစောပိုင်းကတိုက်ခိုက်မှုမှာ Marquez ပတ်သက်သလားဆိုတာလောလောဆယ်မပြောနိုင်ပေမဲ့ Farooq နဲ့သူ့ရဲ့ဇနီး Tashfin Malik တို့မှာအခုလိုတိုက်ခိုက်ဖို့အကြံစီရှိတယ်ဆိုတာအာနာပိုင်တွေကိုအတိပေးဖို့ပြက်ကွက်ခဲ့တယ်လို့အစိုးရရှိနေတွေကပြောပါတယ်ဖရုခ်တို့ဇနီးမောင်နှံဟာတနက်နဲ့ဝင်ပစ်ပြီးတဲ့နောက်ရဲကလိုက်ဖမ်းတာမှာအပြန်အလှန်ပြစ်ခတ်ပြီးတည်ဆုံသွားခဲ့ပါတယ်စောချက်ဒီအားလုံးအတွက်အပြစ်ရှိတယ်ဆိုရင်တော့မာကတ်စ်ဟာထောင်ဒဏ်35နှစ်အထိကြာခံရနိုင်ပါတယ်ခင်ဗျာ
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြနေညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံဘေကျင်းမြို့တော်မှာအန်ဒရယ်ကြီးတဲ့မိဂိုးမြူမှုံတွေဝင်လာနေတာကြောင့်တရုတ်အာဏာပိုင်တွေကဒုတိယအကြိမ်မြောက်ဖြစ်လူမှုညဉ့်ဉျေးမှုဆိုင်ရာအနီရောင်အဆင့်သတိပေးချက်ကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်မိဂိုးမြူမှုံတွေဟာတရုတ်မြောက်ပိုင်းဒေသအတော်များများမှာစနေနေ့ကနေနောက်သတင်းပတ်အင်ကာနေ့အထိဆက်ရှိနေမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောထားပါတယ်လူမှုညဉ့်ဉျေးမှုဟာဘေကင်းနဲ့အဆင့်ထက်အဆ20ကျော်အထိပိုများမယ်လို့လည်းသတိပေးထားပါတယ်အနီရောင်အဆင့်သတိပေးချက်အရကျောင်းတွေနဲ့စိတ်ုံတချို့ကိုပိတ်ထားပြီးပုဂ္ဂလိကပိုင်ကထပ်ဝက်မမောင်းရပါဘူးပြင်ပဆောက်လုပ်ရေးလုပ်ငန်းအလုံးကိုလည်းရပ်ထားရမှာပါဘေကျင်းမြို့တော်သူမြို့တော်သားတွေကြားမှာတော့လက်ရှိမိဂိုးမြူအခြေအနေကိုအတော်လေးစိုးရိမ်နေကြပါတယ်။စိုးရွားလာနေတဲ့လူမှုညဉ့်ဉျေးမှုပြဿနာကိုထိန်းချုပ်နိုင်စွမ်းမရှိတဲ့ပေါ်လူမှုကဝေဖန်ပြောဆိုထားတွေကိုတုံ့ပြန်တဲ့အနေနဲ့ပထမဆုံးအကြိမ်အနီရောင်အဆင့်သတိပေးချက်ကိုတာဝန်ရှိသူတွေကဒီလအစောပိုင်းမှာထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံကိုကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာစေတဲ့ကြောင်မီးသွေးသုံးဒါဟာပိစက်ုံတွေကြောင့်ကမ္ဘာပေါ်မှာဖန်လုံရင်တန်းဝေထုတ်လွှတ်မှုအများဆုံးနိုင်ငံတစ်ခုဖြစ်လာနေတာပါ။ဖလိုဝင်တန်းွေထုတ်လုပ်တော်ကိုရှင်းချဖို့ဒီအစိုးရကအခိုင်အမာပြောထားပြီးမကြသေးခင်ကပြင်သစ်နိုင်ငံပါရီမြို့တော်မှာရခဲ့တဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူစာချုပ်ကိုလည်းအပြည့်အဝထောက်ခံထားပါတယ်
။ပြင်သစ်စီးပွားရေးလုပ်ငန်းရှင်တဦးကိုအမေရိကန်ဒေါ်လာတန်း400ပေးခဲ့တယ်ဆိုတဲ့ဆွဲချက်အတွက်အမှုရင်ဆိုင်ဖို့ပြင်သစ်တရားရုံးတစ်ခုကအမိန့်ထုတ်ထားတာကိုအယူခံဝင်သွားမယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရံမုံငွေအဖွဲ့ IMF အကြီးအကဲ Christine Lagarde ကပြောလိုက်ပါတယ်။ပြင်သစ်သမ္မတနီကိုလတ်ဆာကိုဇီလက်ထက်မှာဗန်နာရေးဝန်ကြီးအဖြစ်သူတာဝန်ထမ်းဆောင်ခြင်းအတွင်သမ္မတရဲ့တငယ်ချင်းတယောက်ကိုအဲ့ဒီငွေပေးခဲ့တာပါ။စီးပွားရေးလုပ်ငန်းရှင်နဲ့ပြင်သစ်ဆိုးရွားပိုင်းဘဏ်တစ်ခုတို့အကြားအငင်းပွားတဲ့ကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့အဲ့ဒီငွေကိုပေးခဲ့တာပါ။သူ့အနေနဲ့ဥပဒေမဲ့မဟုတ်တာလှုပ်ထားတာဘာမှမရှိဘူးလို့ Mrs. Lagarde ကပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်တော်စုနဲ့ကျူးပါနိုင်ငံအကြားစီးပွားပြည့်လေကြောင်းလိုင်းတွေကလေယာဉ်တွေပြန်တန်းတာကိုပုံမှန်ပြန်လုပ်မဲ့တပိုင်းဝင်သဘောတူညီချက်တရားရဲ့အသေးစိတ်တွေကိုနှစ်ဖက်ကိုယ်စားလှယ်တွေအပိသက်ပြင်ဆင်နေကြပါတယ်။ဒီလိုလေရင်အတော်လာတွေကိုပိတ်ထားတာနှစ်90ကျော်ပါပြီ။နှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးပြန်ထူထောင်အပိတစ်နှစ်အကြာမှာအခုသဘောတူညီချက်ကိစ္စကိုတာဝန်ရှိသူတွေကကြာသပတေးနေ့မှာကြေညာတာပါ။နှစ်နိုင်ငံကြားစီးပွားပြည့်လေကြောင်းလိုင်းတွေရဲ့လေရင်တွေပြန်တန်းတာကချက်ချင်းဖြစ်လာအောင်မဟုတ်သေးပေမဲ့နှစ်ဖက်စလုံးကလူထုကြားထဲမှာတော့ဒီကိစ္စကိုကြိုးစုံမျှော်လင့်နေကြပါတယ်။ American Airlines, Delta, United နဲ့ JetBlue တို့အပါအဝင် American အဓိကလေကြောင်းလိုင်းအများပြားကကျူဘားနိုင်ငံကိုသူတို့လေယာဉ်တွေပုံမှန်ပြန်တန်းဖို့စိတ်ဝင်စားတယ်ဆိုတာပြောထားကြပါတယ်။ကမ္ဘာလေခီးတွေလိုက်ပါတဲ့လေယာဉ်တွေပြန်တန်းတာကိုပိတ်ထားတော့ဖြစ်ပေမဲ့အခုသဘောတူညီချက်အတိအကျောင်းပညာရေးနဲ့ဆိုင်တဲ့ခီးစဉ်တွေလိုမျိုးကျူဘားနိုင်ငံကိုခွင့်ပြုချက်နဲ့ခီးသွားကြတာတွေပိုတိုးလာမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အမေရိကန်နဲ့ကျူဘားအကြားခိုင်မာတဲ့အရက်ဖက်လေကြောင်းဆက်သွယ်ရေးဟာနှစ်နိုင်ငံကြားဆက်ဆံရေးကိုပုံမှန်ပြန်လုပ်ဖို့သမ္မတဥပမာလူဆောင်ချက်ရဲ့အဓိကကဏ္ဍတစ်ခုဖြစ်တယ်လို့နိုင်ငံသားရေးဌာနကပြောပါတယ်။
အဂရီလိုက်စားမှုတွေနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေခံနေရတယ်လို့ကောလာဟာလာတွေထွက်နေပြီးလူမြင်ကွင်းကပျောက်ကွယ်နေတဲ့တရုတ်နိုင်ငံရဲ့ထိပ်တန်းစီးပွားရေးလုပ်ငန်းရှင်တဦးဟာသူ့ကုမ္ပဏီရဲ့အဆိုအရအမေရိကန်ပြည်ထောင်စုမှာရောက်နေပါတယ်။ ကောင်ကွန်ချန်ဟာအခုလောလောဆယ်မှာအလုပ်ကိစ္စတွေနဲ့နယူးယောက်မြို့ကိုရောက်ရှိနေပြီးနောက်ပိုင်းမှာသူဟာကနေဒါနဲ့ဘာဟားမတ်စ်ကျွန်းကိုသွားအောင်မှာဖြစ်တယ်လို့သူ့ရဲ့ Fosun Group ကုမ္ပဏီကတရုတ်လူမှုကွန်ရက်စာမျက်နှာတွေကတဆင့်တောက်ကြနေမှာပြောကြားလိုက်ပါတယ်။သူတို့ဟာစီးပွားရေးလုပ်ငန်းရှင်ဘီလီယံနာတထေးကြီးနဲ့ပြီးခဲ့တဲ့သတင်းပတ်ကခိတအဆက်အသွယ်ပြတ်တောက်သွားခဲ့တယ်လို့ Fosun ကုမ္ပဏီတာဝန်ရှိသူတွေကပြောကြားခဲ့တဲ့အတွက်သူဟာတရုတ်ဆိုးရရဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးလုံဆောင်မှုတွေရဲ့ပြစ်မှတ်ထားခြင်းခံရတယ်လို့ယင်းဤမြုံနံသူတွေကစိုးရိမ်လာနေကြတာဖြစ်ပါတယ်။ကုမ္ပဏီတာဝန်ရှိသူတွေကလည်းကုမ္ပဏီရဲ့အစုရှယ်ယာတွေကိုရောင်းချတာကိုခိတရဆိုင်ထားလိုက်ပါတယ်။ဒါပေမဲ့ဂေါ်ဟာအဂရီလိုက်စားမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးအာနာပိုင်းဒီကိုအကူအညီပေးနေတာဖြစ်တယ်လို့နောက်ပိုင်းမှာပြောပါတယ်။ဒါပေမဲ့လည်းအာနာပိုင်းဒီဟာအဲ့လိုစုံစမ်းစစ်ဆေးတာတွေလုပ်နေစဉ်အတွင်းမထင်သလိုဖမ်းဆီးထိန်သိမ်းပြီးမကြာခဏဆိုသလိုဆွဲချက်တွေတင်လို့ရှိတာကြောင့်ကုမ္ပဏီရဲ့ကြေညာချက်ကယင်းဤမြုံနံသူတွေရဲ့စိုးရိမ်စိတ်ကိုရောကြသွားအောင်တော့မလုပ်နိုင်ခဲ့ပါဘူးခင်ဗျာ
။မီးလောင်ဒဏ်ရာတွေပြင်းပြင်းထန်ထန်ရထားတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ရော်တဒမ်မြောက်ကွက်ကအသက်၈နှစ်အရွယ်ဆဖိုင်ယာ တယ်ရီကခရစ်မတ်အမှတ်တရလက်ဆောင်ကတ်လေးတွေသူလိုချင်တယ်လို့ပြောခဲ့တာကြောင့်ဆန်တာကလော့စ်ဘူဘူးကြီးရောက်လာပြီးခရစ်မတ်ကတ်နဲ့လက်ဆောင်ပစ္စည်းအများကြီးကိုစာပို့ကားတွေနဲ့သွားပေးခဲ့ပါတယ်။သူ့အတွက်လက်ဆောင်တွေအများကြီးတည်လာပေးတဲ့ဆန်တာကလော့စ်ကိုရဲတပ်ဖွဲ့ဝင်တွေကလည်းစောင့်ရှောက်ပြီးတော့လိုက်ပို့ပေးခဲ့ပါတယ်။တယ်ရီဟာအိမ်မီးရှို့ခံရချိန်မှာမီးလောင်ဒဏ်ရာတွေရခဲ့ပြီးမိသားစုတစုလုံးကိုလည်းဆုံးဆုံးခဲ့ရတာပါ။ခရစ်မတ်သစ်ပင်မှာကတ်တွေနဲ့လက်ဆောင်တွေအပြည့်ဖြစ်ချင်တယ်လို့တယ်ရီကသူ့ရဲ့ Facebook ပေါ်မှာရေးခဲ့ပြီးတဲ့နောက်ကဘာတဝမ်းကနေပြီးပို့လာတဲ့ခရစ်မတ်ကတ်တွေနဲ့လက်ဆောင်ပစ္စည်းတွေကိုအခုလိုရခဲ့တာပါကဘာတဝမ်းကပို့တဲ့ခရစ်မတ်လက်ဆောင်တွေစာတွေနဲ့ကပ်ပြားတွေထောင်နဲ့ချီပြီးတော့ရခဲ့ပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA ဒီကနေ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိနဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့ကြတာပါအခုညနေပိုင်းထုတ်လွှင့်ချက်စီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါတယ်ရှင်ဒီနေ့ညနေခင်းသတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးရှမ်းပြည်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတကြော့ပြန်တိုက်ပွဲအခြေအနေကိုပြောပြပေးမှာပါရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်တပ်ဖွဲ့TNLD တို့သတင်းတပတ်လောက်ကြာအောင်တိုက်ပွဲငြိမ်သက်နေရကနေမနေ့ကတုန်းကတော့ကြောက်မဲမြို့နယ်တွင်မှတကြော့ပြန်တိုက်ပွဲဖြစ်ခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့တွေကြားမှာတိုက်ပွဲအရှိန်လျှော့ချဖို့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်အဖွဲ့တွေကကြိုးပမ်းနေတဲ့အချိန်မှာပဲအခုလိုတိုက်ပွဲတွေပြန်ဖြစ်လာခဲ့တာပါ။ဒီအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ညောင်ပန်လှကျေးရွာနီးမှာမလေးကမနဲ့ပိုင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ရင်ဆန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တောင်မလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးအရာရှိဗိုလ်ကြီးတိုက်ကျော်ကအခုလိုပြောပါတယ
်ဒီစမှာလားဆက်ခုံအမကြောက်မဲမြို့နယ်ညောင်ပန်လှကျေးရွာနီးမှာပြန်ဖြစ်တယ်ခင်ဗျာကြောက်မဲမြို့နယ်တက္ကသိုလ် SSF ဘွယ်ကအမှန်ဝိဒ္ဒတမတက္ကသိုလ်ဒီနာနဲ့နောက်ပိုင်းမှာလို့ကဝေရောက်လာတာနောက်ထပ်အနေအားကြောက်မဲဒေသမှာအခြေချထားတယ်
နဖွဲတိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကအတည်ပြုခဲ့တယ်လို့ဒီလိုဖြစ်တဲ့တိုက်ပွဲဟာ DNL ကနေစတင်တိုက်ခိုက်လာတယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ
်တိုက်ပွဲဖြစ်တာမှမပါလေခင်ဗျာနေရာဖြစ်ပါတယ်ဖြစ်ပြတဲ့အကြောင်းအရာ TNL ကကျွန်တော်တို့တပ်တွေကိုလာတိုက်တာပဲဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲကိုခိုင်နန်းခမ်းဒေသဟာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားအငင်းပွားဖွဲ့ရာနေမြေပိုင်ဆိုင်မှုပြဿနာကြောင့်နိုဝင်ဘာလ28ရက်နေ့ကနေစပြီးနှစ်ဖက်သားတွေတိုက်ပွဲဖြစ်ပွားလာနေခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ကအဲ့ဒီဒေသတွေမှာ2000ခန့်ကတည်းကအခြေချလာခဲ့တာဖြစ်ပြီးပျောက်ကြားစနစ်နဲ့လှုပ်ရှားခဲ့တဲ့ဒေသလို့ပြောဆိုမှုတွေရှိနေတယ်လို့ TNL တောင်ပလောင်အနေနဲ့ကတော့မြန်မာစုရနဲ့ RCSS တို့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာဒီနယ်မြေထဲကိုကျူးကျော်ဝင်ရောက်လာတယ်လို့လည်းအပြန်အလှန်ပြောဆိုနေကြပါတယ်။နှစ်ဖက်တပ်ဖွဲ့ကြားဖြစ်ပွားတဲ့စစ်ရေးသင်းမှတ်မှုတွေကြောင့်နန်းခမ်းမြို့နယ်ဟူပန်ကျေးရွာဒေသခံ260ခန့်ဟာမိုင်းဝီကျေးရွာမှာစစ်ပေးသိမ်းရှောင်နေရတယ်လို့တိုက်ပွဲကာလအတွင်းဒေသခံကျေးရွာသား20ကျော်ဟာလည်းလက်နက်ကင်ဖွဲ့တွေကနေဖမ်းဆီးခံစားရပါတယ်ဒီလိုနှစ်ဖွဲ့သက်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲအရှိန်လျှော့ချနိုင်ဖို့ UNFC ကညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွှေစိတ်ဦးဆောင်တဲ့ဖွဲ့တို့ဟာဒီဇင်ဘာလ15ရက်နေ့ထိုင်းနိုင်ငံသွင်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးမှုမှာတောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌအနေနဲ့နှစ်ဖက်တိုက်ပွဲလျှော့ချနိုင်မဲ့နည်းလမ်းကိုဆွေးနွေးပြောဆိုခဲ့ကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ
်ဆွေးနွေးတဲ့အကြောင်းအရာတွေကလည်း TNLA နဲ့တိုက်ပွဲဖြစ်တာတွေလည်းပါပါတယ်ကျွန်တော်တို့ဥက္ကဋ္ဌအစည်းအဝေးဆိုတာတော့ဒီလိုကိုတိုက်ပွဲအစီအစ ီမရှိဘူးတိုက်ဖို့ခိုက်ဖို့လဲကျွန်တော်တို့သွားတာမဟုတ်ပါဘူးကိုယ့်နေရာကိုပြန်လာရဖြစ်ပါတယ်သူကမတိုက်ဘူးဆိုရင်တိုက်ပွဲမဖြစ်ပါဘူးဒါကြောင့်မို့သူတို့မတိုက်အောင်ပြောရပါတဲ့တိုက်ပွဲကိုကြည့်အောင်ရှေ့တန်းတက်မှုတွေချင်းချင်းကြီးကြီးတော့နေတိုင်းထားနည်းနည်းနီးလမ်းကိုရှာကြမကောင်းလားဆိုပြီးတော့အဲ့လိုပဲကြံပြီးထားပါတယ်
UNSC အနေနဲ့လည်းတိုက်ပွဲရှင်ရှော့ချနိုင်ဖို့တောင်းပလောင်တပ်ဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်တယ်လို့ UNSC ခေါင်းဆောင်တွေကပြောပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရပ်ဆဲရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ကနေလာမယ့်နိုင်ငံရေးတွေ့ဆုံဆွေးနွေးမှုမှာကင်ဆယ်ရမယ့်နိုင်ငံရေးမူပေါ်ကိုအတည်ပြုပြီးဒီဇင်ဘာလ16ရက်နေ့မှာသမ္မတဦးသိန်းစိန်ကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်။ဒီလိုမူပေါင်းရေးဆွဲတဲ့နေရာမှာတိုင်းနာဖွဲ့တွေအားလုံးစုံမပါဝင်သေးတယ်လို့နောင်တက်လာမဲ့အစိုးရသက်လက်ထက်မှာဆွေးနွေးသင့်တယ်လို့တောင်းပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးရာရှိဘူကြီးတိုင်ကျော်ကပြောပါရယ်လက်ရှိဆုံးဖြတ်ထားတဲ့နိုင်ငံရေးမူပေါင်းတွေကိုတော့နောင်စိုးရအနေနဲ့ပြုတ်လွယ်ပြင်းလွယ်ရှိအောင်နဲ့ NCA ခေါ်တနင်္ဂနွေလုံးပြေခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ်ကိုဂျန်တဲ့လက်နက်ကိုင်ဖွဲ့တွေလက်မှတ်ရေးထိုးလိုက်ရင်ပါဝင်နိုင်အောင်လဲချွင်းချက်ထားသဘောတူခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပိုးမြူလာလူမျိုးရေးဖွဲ့ချုပ် PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းက VOA ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့အခုလိုအတည်ပြုထားတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကြောင့်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မလာပဲရခိုင်အစိုးရလက်ထက်ကကျင်းပခဲ့တဲ့အမျိုးသားညီလာခံလိုညီလာခံမျိုးရာဖြစ်လာနိုင်ကြောင်းရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။
ချင်းပြည်နယ်ဘာကန်ဒေတာမှာကြောက်စိမ့်တူပေါ်တာတွေကိုအခုတလောပို့ပြီးတော့အပြင်းထန်အလုံးရင်းနဲ့လုံနေကြတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ဟုတ်ထွက်နေပါတယ်မြန်မာနိုင်ငံကိုချစ်မြတ်လို့သူအားလုံးအတွဲဒီကိစ္စကြောင့်အတော့ကိုစိတ်မချမ်းမသာဖြစ်နေရချိန်မှာတာဝန်ရှိသူတွေဘက်ကဘာကြောင့်များအခုလိုလှုပ်ခွင်ပေးထားတယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါတယ်ဒါကိုတားဆီးဟန့်တားနိုင်တဲ့အခြေအနေကိုရှိသေးတယ်လို့ယူဆကြပါသလားအခုလာမယ့်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရပါမှာဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392382555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
မနက်ဖြန်စနေနေ့ညမှာဆွေးနွေးကြမယ့်ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတမကကြားနယ်သတင်းတောက်ချုပ်ကိုစီရင်ချက်ချလိုက်ပြီးဆိုတဲ့သတင်းကိုလည်းပြောပြပေးပါဦးမယ်။ပြီးခဲ့တဲ့နှစ်တုန်းကသတင်းမီဒီယာသမားတွေအပေါ်မှာဖိနှိပ်မှုတွေကိုကန့်ကွက်တဲ့လှုပ်ရှားမှုမှာပါဝင်ခဲ့လို့တရားစွဲခံထားရတဲ့တမကကြားနယ်ကသတင်းတောက်ချုပ်မတ်ရွှေမုံကိုဒီကနေ့ရန်ကုန်တိုင်းကြောက်တရားမြို့နယ်တရားရုံးကပြစ်ဒဏ်ချမှတ်လိုက်ပါတယ်။စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှ19နဲ့အပြစ်ရှိကြောင်းတရားရုံးကဒီကနေ့ပဲစီရင်ချက်ချလိုက်တာပါ။အပြစ်ဆုံးကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါမယ်ရှင်
။သတင်းမီဒီယာသမားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအဆုံးသတ်ရေးနိုင်ငံတကာနှင့်အထိမ်းအမှတ်အဖြစ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလ2ရက်နေ့ကရန်ကုန်မြို့စုလေဖျားမှာဝတ်ပြုဆုတောင်းခဲ့ကြတဲ့လှုပ်ရှားမှုနဲ့ဆက်နွယ်ပြီးမတ်ရွှေမုံကိုပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။စီတန်းလဲလဲခွင့်ဆိုင်ရာဥပဒေပုံမှ19အရာအပြစ်ရှိကြောင်းတရားရုံးကစီရင်လိုက်တာဖြစ်တဲ့အကြောင်းတမကဂျာနယ်သတင်းတောက်ချုပ်မတ်ရွှေမုံကပြောပါရယ်
သတင်းသမားတွေကိုဖမ်းဆီးတယ်ညှဉ်းပန်းနှိပ်စက်ခံရတယ်ပြစ်မှုကျူးလွန်တဲ့သူတွေကအများအတန်းလွတ်မြောက်နေတယ်ဒါကြောင့်မလို့အရေးယူခြင်းမရှိတဲ့အထိမ်းအမှတ်အနေနဲ့ဒါမြန်မာနိုင်ငံမှာဒါအမတို့ကဒီလူ90ကျော်ပေါ့နော် CSO တွေလည်းအပါအဝင်သတင်းသမားတွေစုစည်းပြီးတော့စုတောင်းပွဲကျင်းပခဲ့တာပေါ့အဲ့ဒါဒီနေ့အမိန့်ချတယ်အမိန့်ချတဲ့အခါကျတော့ရင်းစုစီပုံမှန်19ရဆိုပြီးတော့ငွေတန်း1000ဆောင်ရင်ဆောင်မဆောင်ရင်1015ရဆိုပြီးတော့ချမှတ်တယ်ကျမကတော့ကျမမမားတဲ့အတွက်အပြစ်မရှိဘူးယူဆရတယ်ကျမငွေတန်းလည်းမဆောင်နိုင်ဘူးရှင
်ပြီးခဲ့တဲ့နှစ်ကစုတောင်းပွဲကျင်းပဖို့ကြောက်ဒရာမြွနယ်ရဲစခန်းမှာကြိုတင်ပြီးခွင့်ပြုမိန်တင်ခဲ့ပေမဲ့တာမွေမြွနယ်မှာသာခွင့်ပြုချက်ပေးခဲ့တဲ့အတွက်တက်ကြွလှုပ်ရှားသူတွေစုလေဖျားမှာစုတောင်းပွဲပြောင်းလုပ်ခဲ့ကြတာပါအဲ့ဒီအတွက်ခွင့်ပြုချက်မရဘဲစုဝေးခဲ့တဲ့အတွက်စီတန်းလဲလဲခွင့်ဆိုင်ရာဥပဒေပုံမှန်19နဲ့အရေးယူခံခဲ့ရတာပါထောင်ဒဏ်15ရက်ဒါမှမဟုတ်ငွေတန်း1000တရားရုံးကစီရင်ချက်ကိုလက်မခံခဲ့ပေမဲ့ယင်းဤသူမိတ်ဆွေတွေကပေးဆောင်ခဲ့ကြတယ်လို့မတ်ရွှေမုံကပြောပါတယ်
ဒီကျမမီဒီယာလောကအတိုင်းဝိုင်းကလူတွေကအကုန်လုံးလာပြီးတော့အားပေးကြတယ်။လာပြီးတော့ကျမတို့သတင်းအခြေအနေအကုန်လုံးဝိုင်းဝန်းကြတယ်။အဲ့ဒီအထက်ကလူတွေကပဲစုပြီးတော့ပဲအကုန်လုံးကငွေတန်1000ကိုဆောင်ပေးခဲ့သွားချင်း။ဆရာမဆူတောင်းတာကအနာပိုင်ကိုခွင့်ပြုချက်တောင်းဖို့မလိုဘူးလို့ရှင်းတယ်ချင်း။ဘာလို့လဲဆိုရင်ခင်တော့ကလည်းသတင်းသမားတွေက2014မှာစံချိန်ချိုးပြီးတော့လေအမှုရင်ဆိုင်ခဲ့ရတယ်ပြစ်ဒဏ်ကြီးတွေချခံခဲ့ရတယ်။အမှုရင်ဆိုင်နေရတာတွေတပုံကြီးပဲရှင်း။ဒါကြောင့်မလို့ဒီအတွက်ကိုကျမတို့ကဖျားမှာဆူတောင်းတာအရင်တော့ဝိပုဆူတောင်းတဲ့ခါမှာလဲငါလွတ်တာတွေငှက်လွတ်တာတွေ တမတို့ငွေလူတာတွေဓမ္မတာမျိုးရှိခဲ့တယ်တမတို့ဖန်းစီတာတွေအရေးယူခံရတာတွေမရှိဘူးဒီချိန်ကဒါချမပဲတမတို့အခုလိုမျိုးတရားရင်ဆိုင်ရတာတရားစွဲခံရတာ
2012ခုနှစ်ဒီဇင်ဘာလကပြတန်းခဲ့တဲ့ငြိမ်းချမ်းစွာစုဝေးခွင့်နဲ့စစ်တမ်းလှည့်လည်ခွင့်ဆိုင်ရာဥပဒေအရဆန္ဒထုတ်ဖော်လိုသူတွေဟာအာဏာပိုင်ရဲ့ခွင့်ပြုချက်ရရှိမှသာတရားဝင်ဆန္ဒပြခွင့်ရှိပြီးဒီဥပဒေရဲ့ပုံမှန်၁၉အရဥပဒေပါကန့်သတ်ချက်တွေအပြင်အခြားဒေသဆိုင်ရာစည်းမျဉ်းတွေကိုချိုးဖောက်ပြီးဆန္ဒထုတ်ဖော်သူကိုထောင်ဒဏ်3လအထိဒါမှမဟုတ်ဒဏ်ငွေကျပ်1000အထိချမှတ်နိုင်တယ်လို့ပြတန်းထားပါတယ်
ကိုရဲကောင်ပြောပြသွားတာပါရှင်အခုထိုင်းနိုင်ငံဘက်ကမြန်မာရွှေ့ပြောင်းအလုပ်သမားတွေဘာကြောင့်စန္ဒပြခဲ့ကြသလဲပြောပြပေးပါဦးမယ်ဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံရှိမှာဘန်ကောက်မြို့မှာရှိနေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကစန္ဒပြခဲ့ကြတာပါအလုပ်လုပ်ခွင့်သက်တမ်းတိုးပေးရေးနဲ့နှစ်နိုင်ငံသဘောတူစာချုပ် MOU အရလာရောက်အလုပ်လုပ်နေကြတဲ့အလုပ်သမားတွေရဲ့အရေးကိစ္စတွေကိုလစ်လျူရှုထားတယ်လို့အလုပ်သမားတွေဘက်ကယူဆတဲ့အတွက်အခုလိုစန္ဒပြပြီးပြဿနာတွေကိုပြေလည်အောင်ဖြေရှင်းပေးဖို့တောင်းဆိုခဲ့ကြပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်အပီပီဆိုင်ရာရွှေပြောင်းသွားလာသူများနေ့မှာတိမ့်နဲ့ချီရှိတဲ့ဗီဇာတက်တန်းကုန်ဆုံးတော့မဲ့မြန်မာရွှေ့ပြောင်းလို့သမားအရေးကိစ္စတွေကိုနှစ်နိုင်ငံအစိုးရတွေကလှစ်လျူရှုထားတယ်ဆိုပြီးဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံရှိမှာဆန္ဒပြခဲ့ကြတာပါအလုပ်လုပ်ခွင့်ဗီဇာ၄နှစ်ပြည့်ပြီးတဲ့သူတွေ၆နှစ်ပြည့်ပြီးတဲ့သူတွေဟာတောင်းကနန်းလောက်ရှိနေပြီးအလုပ်လုပ်ခွင့်ဗီဇာတက်တန်းထပ်မံတိုးလို့မရတဲ့အတွက်တရားမဝင်အလုပ်သမားဘဝကိုကြောက်ရွံ့နေရတယ်လို့လည်းစနားပြဝဲမှာပါဝင်ခဲ့တဲ့အလုသမားရေးတက်ကြွလှုပ်ရှားသူတူကဆိုပါတယ်
။ဘင်းပြီးတော့တက်တန်း6နှစ်ပြည့်သွားပြီ။ဒါပေမဲ့အစိုးရအနေနဲ့ကြီးကြတဲ့အချိန်ပလန်ချမှတ်ပေးနိုင်တဲ့ခါကျတော့အလုသမားတွေကဘယ်လိုအားကိုးပြီးတော့ဘယ်လိုနေလို့နေထိုင်မှာမလဲ။အဲဒီမှာတချို့ဆိုဗီဇာတွေကသေးကုန်ပြီ။အဲဒီခါကျတော့တရားဝင်အလုသမားဘဝနေပြီးတော့တရားမဝင်အလုသမားဘဝကိုရောက်ကုန်တယ်။အဲလက်ရှိမှာတော့တောင်းကနန်းရှိသွားတယ်မှာ။တောင်းကနန်းဆိုတာ1000 2000 4000 5000 ကိုရှိသွားပြီ။အဲဒီကိစ္စကိုဖြေရှင်းပေးဖို့ရယ်ကြည့်ရတဲ့အဖြစ်အခုညညာမင်းထုတ်ပေးလို့ MOU နဲ့အလုပ်သမားတွေတွင်းလာတဲ့လူတွေရှိရအဲ့ဒီ MOU အလုပ်သမားတွေရဲ့ဒီပေါ်ရောက်တဲ့ကြောက်ပေါ့အလုပ်တွေမပြေးနိုင်ရပြဿနာတွေဖြစ်ကြအဲ့ပြဿနာတွေကိုညမအလုပ်သမားဝန်ကြီးဌာနနေရောဖြေရှင်းမပေးနိုင်ဘာမှသူတို့ဘက်ကနေရောတုံ့ပြန်လာတာမရှိရဘူးဆန္ဒပြတောင်းဆိုတာဆက
်6နှစ်သက်တမ်းကုန်ဆုံးသွားလို့တရားမဝင်အလုပ်သမားဘဝကိုရောက်ရှိခဲ့ရပုံကိုလည်းဆန္ဒပြခဲ့တဲ့ညမအလုပ်သမားတို့ကပြောပြပါတယ
်ကျွန်တော်တို့ဒီမှာ6နှစ်ကုန်တဲ့လူတွေပေါ့နော်ညစ်ကြသမားတွေပေါ့ဆုံးမှာဒါအစီအစဉ်မှအတိအကျမသိရဘူးဥပမာဆိုတော့ဗျာကျွန်တော်တို့အခုလုပ်တဲ့ဟာတွေရှင်းထားတဲ့ဟာတွေက passport ကိုတာမန် passport ပြန်ချိန်ယူရမယ်တန်ရုံးမှလက်တင်ထားတယ်ဘယ်တော့ကြမယ်ဆိုတာလည်းမသိရဘူးကြပြီးသားစာအုပ်တွေကလည်းဗီဇာကိုဘယ်လိုပြန်တော်ပြီးမယ်ဆိုတာလည်းမသိရဘူးတက်တန်းတည်သွားတဲ့အခါကျတော့ကျွန်တော်တို့အလုံးငန်းအစ်စ်တွေရှာဖွေတဲ့အခါကျရင်ဆက်ဆဲသွားမယ်နောက်တွားရေးလာရေးနေထိုင်ရေးလုံခြုံရေးဘာမှမရှိတော့ဘူးလေ
ဒီလိုတက်တန်းကိုဆက်ပြီးတော့မတိုးပြီးတော့တဲ့အတွက်နောက်ထပ်တိတ်နဲ့ချီရှိတဲ့မြန်မာလူသမားတွေဟာတရားမဝင်နေထိုင်သူတွေအဖြစ်ကိုရောက်ရှိတော့မှာဖြစ်ကြောင်းထိုင်းနိုင်ငံအခြေစိုက်ရွှေပြောင်းလူသမားများအခွင့်အရေးကွန်ရက်ကလည်းကြေညာချက်ထုတ်ပြန်ထားပါဗျ။လက်ရှိမှာတော့ယာယီနိုင်ငံကူးလက်မှတ်ဗီဇာလုတ်ခဲ့ကြတဲ့မြန်မာရွှေပြောင်းလူသမားတိတိကျကျ9တန်းကျော်ရှိနေပြီးအဲ့ဒီလူတွေဟာအစိုးရသတ်မှတ်ထားတဲ့ဈေးနှုန်းနဲ့လုဆောင်ရတာမဟုတ်ပဲနှစ်ဖက်အစိုးရဝန်ထမ်းတွေနဲ့ချိတ်ဆက်ထားတဲ့ပွဲစားကုမ္ပဏီတွေနဲ့လုဆောင်ရတဲ့အတွက်တဦးကိုကုန်ကျစရိတ်ဘတ်ငွေ9000ကျော်ကနေ9000လောက်ထိကုန်ကျနေတယ်ဆိုပြီးတော့လဲရွှေပြောင်းလို့သမားကြီးလုဆောင်နေသူတွေကပြောပါတယ်။ဒါအပြင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုပ်သမားတွေဟာလည်းပွဲစားကုမ္ပဏီတွေနဲ့ပဲချိတ်ဆက်ပြီးလာရတယ်လို့ငွေကြေးအကုန်ကျခံပြီးမှအလုပ်မရတာစာချုပ်ပါအတိုင်းဆောင်ရွက်ပေးခြင်းမရှိတာအလုပ်အဆင်မပြေတာတွေကြောင့်နေရရင်းကိုအတင်းကျပ်ပြန်ပို့ခံရမှုတွေလည်းကြုံနေရတယ်ဆိုပြီးအလုပ်သမားရဲ့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်ရှင်
။မအေးအေးမှပြောပြသွားခဲ့တာပါရှင်။ VOA ရဲ့တိချစ်သူတောတာရှင်များရှင်ခရစ်မတ်ရာသီရောက်တိုင်း VOA တောတာရှင်တိချစ်ပိတ်သက်အတွက်ထုတ်လွှင့်ပြနေကြခရစ်မတ်ဒေးလက်ဆောင်အစီအစဉ်ရောက်လာပါပြီ။ဒီကနေ့ညနေခင်းနားဆင်ရမှာကတော့လေးဗျူအငဲနဲ့မြို့ကြီးတို့တည်ဆွထားတဲ့ဒီဇင်ဘာဆိုတဲ့သတင်းဖြစ်ပါတယ်ရှင်။
Where we're just a dream, me and my dreams.
ရှင်သစ်ချပြိတ္တများနဲ့တကွာမြမပြည်သူပြည်သားအလုံးအတွက်ပျော်ရွှင်ချမ်းမြေ့စရာခရစ်မတ်အခါသမယဖြစ်ပါစေလို့ VOA ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပါရရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်ရေဒီယို TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရရှင်ဒီကနေ့ညနေပိုင်းအစီအစဉ်အဆုံးအသတ်ခင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင်
။ IS စစ်သည်ကြောအဖွဲ့လက်ထဲငွေရီရောက်မသွားအောင်ဟန်တာမဲ့စုံပစ်တရက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီကကြာသပတေးနေ့မှာချမှတ်လိုက်ပါတယ်။ဒီကိစ္စအတွက်နိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်ဘဏ္ဍာရေးဝန်ကြီး Jacob Blue ကတိုက်တွန်းပါတယ်။ IS စစ်သည်ကြောတွေဟာမော်ကိုဈေးကွက်တွေမှာရေနံရောင်းပြီးရလာတဲ့ငွေတွေနဲ့ကမ္ဘာတဝန်းချင်းချောက်မှုတွေလုပ်နေတာပါ။ဒါအပြင်အမျက်စွန်းများလာတဲ့အနုပညာလက်ရပစ္စည်းတွေကိုခိုးယူရောင်းချတာငွေကြေးကောင်းမွန်ဖြတ်တာနဲ့လူတွေကိုပြန်ပေးဆွဲငွေညှစ်တာတွေကနေတဆင်လဲဝင်ငွေရနေပါတယ်။အမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာဟာအာဖဂန်နစ္စတန်နိုင်ငံကိုကြိုတင်မကြညာဘဲနဲ့ရောက်သွားပါတယ်။တောင်ဝါရှားဒေသအာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်တာတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ကာဝေးဝန်ကြီးအဲဒီကိုတောက်ကြံနေကတွားရောက်တာပါ။အထူးသဖြင့် IS Islam စစ်သွေးကြောတွေရှိနေတဲ့အာဖဂန်နစ္စတန်နိုင်ငံအရှေ့ဘက်ခြမ်းမှာအကြမ်းဖက်တိုက်ခိုက်တာတွေတိုးလာနေပါတယ်။အမေရိကန်ပန်တဂွန်စစ်ဌာနချုပ်ရဲ့လေလံတွေ့ရှိချက်တွေတခုရအာဖဂန်နိုင်ငံမြို့တော်ကာဘူးမှာထင်ရှားတဲ့တိုက်ခိုက်မှုကြီးတွေဖြစ်တာဟာမနေ့ကဒီလိုအချိန်နဲ့နှိုင်းယှဉ်ရင်28ရာခိုင်နှုန်းပိုများလာတယ်လို့ဆိုပါတယ်။ဆီးရီးယားနိုင်ငံရဲ့အသွင်ကူးပြောင်းမှုဆိုင်ရာအဆိုပြုချက်တရက်ပေါ်တတိယကြိမ်စုနှုတ်ပွဲတွေကိုတောက်ချနေကြရင်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလုပ်ဖို့ရှိပြီးကမ္ဘာအင်အားကြီးနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်ပါမယ်။ဆီးရီးယားဆွေးရနယ်အတိုက်ခံတွေအကြားကုလသမဂ္ဂဂျာဝင်ဆစ်ဆက်ပြီးတဲ့စုနှုတ်ပွဲတွေမစခင်တရင်ဘက်အတော်ကြာမှာအခုစုနှုတ်ပွဲကိုလုပ်မှာပါ။တရုတ်နိုင်ငံဘေကျင်းမြို့တော်မှာအန်ဒရယ်ကြီးတဲ့မိဂူးမျိုးမုံတွေဝင်လာနေတာကြောင့်တရုတ်အာဏာပိုင်တွေကလေလုံညံ့မှုဆိုင်ရာအနီရောင်အဆင့်ဒုတိယအကြိမ်သတိပေးချက်ကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်။မိဂိုမြို့မုံတွေဟာတရုတ်မြောက်ပိုင်းဒေသအတော်များများမှာစနေနေ့ကနေနောက်သတင်းပတ်အင်ကာနေ့ထိဆက်ရှိနေမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောထားပါတယ်။လေလုံညံ့မှုဟာဘေးကင်းတဲ့အဆင့်တဲ့အဆ20ကျော်အထိပိုများမယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ
။ဒီကနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrey Bridges ဖြစ်ပါတယ်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာနားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင်။ည9:00နာရီတခါပြန်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးအတွက်ပျော်စရာခရစ်စမတ်ဖြစ်ပါလေစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.